ထိုင်းနိုင်ငံမြောက်ပိုင်းမယောင်ဆောင်ပြည်နယ်တဲကမေလာဦးဒုက္ခသည်စခန်းမှာကိုဗစ်ကူးစက်ခံရသူ5ဦးတွေ့ရှိခဲ့ကြောင်းစခန်းကော်မတီကဒီကနေ့ပဲအကြောင်းကြားခဲ့တယ်ဆိုပြီးပြည်ရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်တွေကပြောပါတယ်
။ဟုတ်ကဲ့အလုံးနာရအဲဒီရှားပါလားအဲဒီပင်တော့ဦးရှားပါလား
။ဟုတ်ကဲ့ဟုတ်ကဲ
့ဒါကမောကတော့မရောက်သွားလာတာများလို့လုံးသာအမမောတွေကချိုးကစခန်းထဲမှာတော့အမီမတ်တော့ပြန်လာသွားလာနေရတာဒါနဲ့ဘယ်လိုကူးစက်မှုရှိတယ်လို့ပြောတာပေါ့သွားလာတာများလို့လုံးသာအမမောတွေကချိုးကစခန်းထဲမှာတော့အမီမတ်တော့ပြန်လာသွားလာနေရတာဒါနဲ့ဘယ်လိုကူးစက်မှုရှိတယ်လို့ပြောတာပေါ့
အခုကိုဗစ်ကူးစက်နေတဲ့ဒုက္ခသည်တွေဟာလွန်ခဲ့တဲ့တစ်ပတ်ကျော်ကစပြီးကိုပူချိန်နေတက်တာဖျားနာတာတွေရှိတဲ့အတွက်စခန်းတွင်းကဆေးကမ်းမှလာပြကြပြီးကျန်းမာရေးဝန်ထမ်းတွေဆေးစစ်ပြီးမှဒီကနေ့မှပဲအပြေထွက်ခဲ့တယ်လို့လဲမေလာဦးစခန်းကဒုက္ခသည်တူကတော့အခုလိုပြောပြပါဗျာ။အဲ
ကိုဗစ်ဖြစ်တဲ့ဆိုတာဒီမှကျပြီးရဒီနေ့မှကျပြီး
ကိုဗစ်ကူးစက်မှုတွေမဖြစ်ဖို့ထိတ်ချုပ်တဲ့အနေနဲ့ပြီးခဲ့တဲ့လကစပြီးမေလာဦးစခန်းထဲမှာစာတင်ကြောင်းတွေလည်းပိတ်ထားသလိုဒီလဇန်းကနေဩဂုတ်လ18ရက်နေ့အထိကန့်သတ်ပိတ်ဆို့မှုတွေလည်းလုပ်ထားပါဗျ။လက်ရှိမှာတော့ကိုဗစ်ကူးစက်မှုတွေဖြစ်လာတဲ့အတွက်စခန်းဥက္ကဋ္ဌကဒုက္ခသည်တွေအိမ်ပြန်မထွက်ကြဖို့တရက်ကွက်နဲ့တရက်ကွက်တအိမ်နဲ့တအိမ်ကူးလူသွားလာတာတွေမပြုကြဖို့အပြင်ထွက်ရင်လည်းနှာခေါင်းစည်းမတ်စီတက်ကြဖို့အရေးမကြီးပဲအပြင်မထွက်ဖို့တွေကိုလည်းစပီကာတွေနဲ့လိုက်လံသတိပေးနှိုးဆော်နေပါတယ်။လက်ရှိမှာတော့ကိုဗစ်ကူးစက်သူလူနာတွေကိုထားဖို့အတွက်စခန်းတွင်းမှာပဲတည်တက်နေရစီစဉ်ထားပါတယ်။ကိုဗစ်ကူးစက်တဲ့သူတွေနဲ့ထိတွေ့ထားသူတွေကိုလည်းကိုဗစ်စစ်ဆေးမှုတွေထပ်လုပ်မယ်ဆိုပြီးစခန်းတာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံမှာပြည်တွင်းစစ်ကြောင်းထွက်ပြေးတိမ်းရှောင်လာသူတွေကိုတော့ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းကိုဖို့မှာနှစ်ပေါင်း30ကျော်ကြာထိုင်းအစိုးရကခိုးလုံခွင့်ပေးထားတာဖြစ်ပါတယ်။ဒုက္ခသည်စခန်းကိုခုရှိပြီးလူပေါင်းသသိန်းနီးပါးခိုးလုံနေထိုင်နေကြတာပါကိုဗစ်ပိုးစတင်ကူးစက်မှုဖြစ်တာကတော့အုံပြန်ဒုက္ခသည်စခန်းခံဟင်ဒုက္ခသည်စခန်းမေလာဒုက္ခသည်စခန်းနဲ့အခုမေလာဦးနဲ့မေရာမူစခန်းတွေမှာကူးစက်မှုတွေတွေ့ရှိခဲ့တာဖြစ်ပါရဲ့ရှင်